မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာလေးလနီးပါးကြာလာပြီဖြစ်တဲ့နဲ့ဆက်နာရှင်စန့်ကျင်ဆန္ဒပြပွဲတွေနေရာဒေသအတော်များများမှာဆက်ရှိနေကြပါအစောပိုင်းကာလတွေတုန်းကလို့ဆန္ဒပြသူအရေးအတွက်မများတော့ပေမဲ့ပြည်သူတွေဟာရရနီလန်ပေါင်းစုံနဲ့အာဏာရှင်ကိုဆက်လက်စန့်ကျင်နေကြပါတယ်ဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေနေ့စဉ်ရဆက်ဆူဆူလို့ပြုလုပ်နေတဲ့တင်းတင်းနာရီတိုင်းတပွဲမြို့ကန်တွေရဲ့တပ်ပေါင်းစုတပိတ်ဒီကနေ့လဲလက်မတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ
်အဲ့ဒါကိုတော့ဇလားပေါ်လာမရှိဘူးအဲ့ဒါကိုတော့ပြည်သူတွေမရှိတဲ့အဲ့ဒါကိုတော့တောင်းတာမရှိတဲ့ဒါကြောင့်မို့လို့ဇလားတို့ပြည်သူတွေနဲ့ပူပေါင်းပြီ
းအလားတူပဲလောင်းလုံးမြို့မှာကျောင်းသားတွေအပါအဝင်ပြည်သူတွေစုပေါင်းပြီးမိုးရွာနေတဲ့ကြားထဲမှာပဲလက်မပေါ်ထွက်ချစ်တဲ့ဆန္ဒပြခဲ့ကြပါတယ်ကချင်ပြည်နယ်ဖားကမြို့မှာလည်းအခါတိုင်းနေ့တွေလိုပဲစီရနာတေမှုစံကျင်ရေးတိုင်းရင်းသားပေါင်းစုံတပိတ်ပြုလုပ်ခဲ့ပါတယ်။ဒီကတေဆုံမှုတွေများခဲ့တဲ့စကိုင်းတိုင်းမုံရမြို့မှာတော့အာယဥတပိတ်အပြင်ပင်မတပိတ်စစ်ကြောင်းမုံရမြို့အနောက်ဘက်ခြမ်းရွာပေါင်းစုံတပိတ်တို့အပြင်ဒဇယ်လူငယ်တပိတ်စစ်ကြောင်းတပယ်ရင်လက်ရက်ကုန်းရွာကလူငယ်များစီမီထွန်းစုတောင်းကြတပိတ်ရွှေဘိုခရိုင်ကံပလူမြို့နယ်ကတောင်သူတပိတ်စတဲ့အာဏာရှင်စံကျင်ရေးတပိတ်အစီအစီပြုလုပ်ခဲ့ကြပါတယ်။မကွေးတိုင်းတွင်းကမြန်မြို့နယ်မှာတော့ကျေးလက်ပြည်သူတွေကစစ်တုံပညာရေးစနစ်အလိုမရှိကြောင်းနဲ့ဆင်နာရှင်ပြုတ်ကျရေးချီတဲ့ဆန္ဒပြကြတာမှာဒေသခံတွေရာနဲ့ချီပါဝင်ခဲ့သလိုမွန်ပြည်နယ်တိုက်ထုံမြို့မှာလည်းအာဏာရှင်စန့်ကျင်ရေးတပိတ်ပြုလုပ်ခဲ့ကြပါတယ်။မန္တလေးတိုင်းမတရားမြို့နယ်အရှိပိုင်းမှာတော့အာဏာရှင်စန့်ကျင်ရေးကျေးလက်အာရုံဦးတပိတ်ပြုလုပ်ခဲ့သလိုမန္တလေးမြို့ပေါ်မှာတော့လူငယ်တွေလက်ဖက်ရည်ဆိုင်တပိတ်ဆင်နွှဲခဲ့ကြပါတယ်။တချိန်တည်းမှာပဲမန္တလေးမြို့ဈေးကျုပ်အတွင်းကပိတ်ထားတဲ့ဆိုင်ကန်းတွေမနေ့ကမေလ24ရက်နေ့မှာနောက်ဆုံးထားပြီးပြန်မဖွင့်ရင်ဆိုင်ကန်းတွေကိုပြန်လည်တင်ဆက်မယ်လို့စစ်ကောင်စီကတတိပေးချက်ထုတ်ပြန်ထားပါတယ်။အဲဒီလိုငြင်းငြင်းစွာဆန္ဒပြပွဲတွေဖြစ်ပေါ်နေတဲ့တချိန်ထဲမှာပဲတခြားတစ်ဖက်မှာလည်းအကြမ်းဖက်မှုနဲ့ဖမ်းဆီးမှုတွေလည်းရှိခဲ့ပါတယ်။တရားပြည်နယ်မိုးပြေမြို့ကရဲစခန်းကိုပြည်သူတွေကဒီကနေ့ဝင်ရောက်သိမ်းပိုက်လိုက်တာမှာစစ်ကောင်စီဘက်ကတေဆုံးသူတွေရှိပေမဲ့လည်းအရေးအတွက်အတိအကျမသိရသေးပါဘူး။ရဲတပ်ဖွဲ့ဝင်၄ဦးဖမ်းဆီးရမိကြောင်းပြည်သူ့ကာကွယ်ရေးတပ် PDF က VOA ကိုအတိအကျပြောကြားပြီးPDF ကလည်းထိခိုက်ဒဏ်ရာသူတွေရှိတယ်လို့ဆိုပါတယ်။မိုးကုတ်မြို့ကြက်ပြင်းစေးအထက်တန်းကျောင်းနီးမှာဒီကနေ့ပုံပေါက်ကွယ်မှုဖြစ်ပွားခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်တဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။အလားတူပဲကချင်ပြည်နယ်ဖားကမြို့နယ်ကစူပန်းယုံအနီးမှာပောက်ကွဲမှုနှစ်ခုဖြစ်ခဲ့ပေမဲ့ဒဏ်ရာရမှုရှိမရှိဆိုတာတော့မသိရသေးပါဘူး။နိုင်ငံရေးကြီးသားများကွန်ကြီးစောက်ရှော့ရဲ့အသင်း AAPPB ကမေလ22ရက်နေ့မှာနောက်ဆုံးထုတ်ပြန်ထားတဲ့စည်းရုံးတွေအရစစ်ကောင်စီရဲ့အကြမ်းဖက်ဖြိုခွဲမှုတွေကြောင့်ဒီနေ့အချိန်ထိတေဆုံးသူ810ဦးဖမ်းဆီးခံထားရသူ4,282ဦးနဲ့ဖမ်းဝရထုတ်ခံထားရသူ1,802ဦးရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။